ဥရဒုဘာသာစကားနဲ့ Daffodil လို့အတိတ်ပဲရပြီးအိန္ဒိယရွှေရှင်လောကမှာနာမည်ကျော်တဲ့ရွှေရှင်မင်းသမီးတစ်ဦးဖြစ်တဲ့ Nargis လို့မိုးလေဝသပညာရှင်တွေမှတ်ခေါ်တဲ့ Cyclone မုန်တိုင်းဟာမုန်တိုင်းသမိုင်းမှာရာဇဝင်တွင်သွားတာပါ2455လောက်ပါမှတစ်ချိန်တိုက်တက်တဲ့ Nargis မုန်တိုင်းဟာ2008မေလမှာ ARV တိုင်းကိုအရာမှလှိုင်းလုံးကြီးတွေနဲ့ပုတ်ခတ်လူတွေမကအိုးရင်တိုက်တာအဆောက်အဦတွေပါလွတ်စင်သွားအောင်လေပြင်းပြင်းထန်ထန်တိုက်ဒီနောက် ARV တိုင်းမှာမကရန်ကုန်တိုင်းကိုပါဝင်းမှွေသွားခဲ့တာပါဒီမုန်တိုင်းကြောင့်ဖြစ်ပေါ်လာတဲ့အပျက်စီးအဆုံးရှုံးအသေးပျောက်ဆင်းရင်းဟာလဲကြောက်ခမန်းလိလိမှုမြန်မာမှန်သမျှပြည်ရင်းပြည်ပဘယ်နေရာကိုရောက်ရောက်တတ်နိုင်တဲ့ရွေ့ဝိုင်းဝန်းကူညီကြတာပါဒီချိန်မှာဩစတြေးလျရောက်မြန်မာတွေကလည်းအချိန်မဆိုင်မဲ့ကူညီပါတယ်ဒီကြောင့်ဩစတြေးလျနိုင်ငံကမ်ဘရာမြို့ဩစတြေးလျအမျိုးသားတက္ကသိုလ်မှအမျိုးသမီးနဲ့ကလေးများလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးသုတေသနလုပ်ရုံမကပါရဂူဘွဲ့တက်နေတဲ့ဒေါခင်မာမာကြီးကပြောပြပါတယ်
အဆိုင်ကလုံးဖြစ်တုံးလေးဟိုဗမာပြည်သူလူတွေကျမတို့ဒီမှာပဲ fundraising နဲ့လုပ်ပြီးတော့အဲဆိုင်ကလုံးကိစ္စတုံးကဩစတြေးလျကနေပြီး9ရက်အတောအတွင်းမှာစံနေအဝတ်ထည်တွေစီးတွေအရွာတွေကိုကျမတို့ကရွာပေါင်းရာကျော်ကျမတို့လှူနိုင်ခဲ့ပါတယ်အဲ့ဒါကလည်းကျမတို့ကြောင့်မဟုတ်ပါဘူးဗမာပြည်တွေကချိန်နှရှင်အဖွဲ့ကကလေးတွေကြောင့်ပါအဲ့ဒီအဖွဲ့မှာဒေါက်တာဆာပြီးတော့ driver ချစ်ပါပါတယ်သူတို့တွေကသူတို့ရဲ့အလုပ်တွေကိုစော့သူတို့ရဲ့ကားတွေဟလာသူတို့ရဲ့ labor တွေကိုလှူကြော့ရွာအနောက်ကိုရှောက်သွားပြီးတော့ light ပို့ပေးတာပါကျမတို့ကြောင့်မဟုတ်ပါဘူးသူတို့ကြောင့်မို့လို့ကျမတို့ထောင်ပေါင်းများစွာလူတွေကိုကယ်နိုင်ခဲ့ပါတယ
် cyclone မုန်တိုင်းတိုက်ပြီးတစ်နှစ်ခွဲကျော်ကြာတဲ့အခါERR တိုင်းမှာမိဘမဲ့ဂေဟာထူထောင်မှုရံပုံငွေရှာရတဲ့အကြောင်းတွေတဲ့သူကိုယ်တိုင်ထဲထဲဝင်ဝင်လုပ်နေတဲ့လူကုန်ကူးခံရသူတွေရဲ့အနာဂတ်ရေးအတွက်မျှော်ကိုပြီးဆောင်ရွက်တဲ့ပုံစံမျိုးပါပဲလို့ဆိုပါတယ်
။ပမာပြည်အမင်းကလေးရောင်းစားခံရတာပြန်ပြီးတော့သူတို့ပို့ယုံနေတယ်မရပါဘူး။သူတို့တွေကပြန်ပို့လဲပြန်ထွက်လာမှာပဲ။ပမာပြည်မှာအစားတောက်နေထိုင်မှုတွေအခြေအနေတခုလုံးမပေးရင်တော့သူတို့ကပြတ်ထွက်လာဖို့ကိုကြိုးစားနေရမယ့်အခြေအနေရှိပါတယ်။ဆိုတော့ကျမတို့ဒီလိုမျိုးပေါ့ကလေးတွေအခုလိုမျိုးပေါ့နော်မီးမရှိဖားမရှိနေကြမရှိတဲ့ကလေးတွေပေါ့ကလမ်းကြောင်းမှုတစ်ခုခုကိုမလုံနိုင်တဲ့ကလေးတွေကိုဟိုအခြေအနေလေးနည်းနည်းနေကြလေးရှိသွားလို့ရှိရင်သူတို့တွေတခြားဒီလိုမျိုးပေါ့နော်ထွက်မလာရအောင်ဒီကြတဲ့ကလိမ့်လေးတာမခံရအောင်ကြိုတင်ပြီးတားဆီးရမျိုးလဲလုပ်တဲ့အနေနဲ့ပ
ါမိဘမဲ့ကလေးတွေလက်ရှိအခြေအနေကိုလည်း
ဒီကရိုင်းမိဘမဲ့ကလေးတွေအခုလိုလိုဆက်ကြောင်းတက်နိုင်တဲ့ကလေးတွေကိုဖုန်းကြီးကြောင်းမှာတွေ့ပြီးတော့မိဘမဲ့ကြောင်းလေးတစ်ခုဆောက်ပေးဖို့ပါ။ရွာစဉ်ရွာပြားလေးကြပါလေ။ပြီးတော့အဲ့မှာအခုချိန်ချင်းအဲ့ကလေးတွေကအခုညီဘာမှမရသေးပါဘူး။ဘဝမှာပြန်ဆောက်ဖို့ဆိုရလေသူတို့မှဆောက်ဖို့ကလည်းဘာမှမရှိပါဘူး။နေကြလည်းဘာမှမရှိတဲ့အခါကျတော့တတော်ခက်ခဲတွေ့နေရတာကိုကျွန်တော်တွေ့ရပါလေ
။ဒီလိုစေတနာဝန်ထမ်းတသက်ဆောင်ရွက်ရမှာလွယ်ကူချောမွေ့ပါရဲ့လား။
တကယ်တည်းကတော့အများကြီးပဲပေါ့နော်။ဒါပေမဲ့အခုချိန်ခါမှာတော့မြမရင်ကြီးမှုရဲ့ဒါနပါရမီဆိုတဲ့ဥစ္စာကိုကျွန်တော်ကတုံးပြီးတော့ဟလာလှူရဲအနေနဲ့အဲ့စီနာရှင်နယ်လုပ်နေရဲဆိုတော့အခုချိန်ချီတော့နည်းနည်းလေးတော့ကျွန်တော်ကလွတ်နေသေးတယ်ပေါ့နော်။အဲ့ဒီမဲ့လို့ဟိုဒီလိုမျိုးစောက်တဲ့နေရာမှာလေကျွန်တော်ကမတည်ကြဘူး။ဒီစောက်ပြီးသွားလို့ရှိရင်ဘယ်လောက်အထိကလေးတွေနေနိုင်မလဲ။ဆိုရသိမလားအဲ့လိုမျိုးလေးစိတ်ပူရပါတယ်အခုချိန်ထိတော့ခြေတရားလူတွေလည်းဒုက္ခမရောက်ရအောင်ကျမတို့ရေလည်းကုညီတဲ့ဥစ္စာတစ်ခုကိုပဲအဓိကထားတာဆိုတော့လေအခုချိန်ထိတော့အဆင်ပြေပါသေးတယ
် ARV တိုင်းလက်ဖူတာမျိုးနဲ့အစွန်ဖျားကမိဘမဲ့ကလေးတွေနေထိုင်မှုရောပညာသင်ကြားဖို့ပါမိဘမဲ့ဂေဟာကိုထူထောင်ပြီးသွားရင်သင်ကြားရေးအစီအစဉ်မှာစေတနာဝန်ထမ်းဆရာတွေကိုအကူအညီတောင်းမယ်ဆိုပါတယ်
ဖုန်းကြီးရလေးတင်မယ်ကျမတို့နောက်တစ်ခုစဉ်းစားပါလေအဲ့ဒါချားချောင်းတစ်ခုကိုကျမတို့ကူတာ volunteer ဆရာတွေကိုခါပဲပညာသင်ကြားဆိုကျမတို့တစ်ခုခဏရရှိပါတယ်အဲ့ volunteer ဆရာတွေကျမတို့လက1000စီပေးတယ်ပေါ့နော်လမ်းစရိတ်အဲ့ဒီပုံစံမျိုးတိုင်းဒီမှာလေဟာလာဖုန်းကြီးတွေတင်နေမယ်ကျမတို့ volunteer ရှိလို့ရှိရင်လည်းဟိုနည်းနည်းတော့ wine cook ခိုင်းမယ်ပေါ့နော်အဲ့မချောင်းစောက်တာတော့အဲ့ဒီမှာရှိတဲ့ဟိုရွာသားတွေကသူတို့တွေ wine cook စောက်ပေးမယ်လို့ပြောထားပါတယ်ရှင်
နာဂစ်မုန်တိုင်းမှာပြည်ရင်းကစေတနာဝန်ထမ်းတွေရဲ့အခမ်းကဏ္ဍကိုဒေါက်ခင်မာမာကြီးကအထူးအလေးထားပြောကြားပါတယ်
။ဆန်ဒွိချင်းတွေလုပ်ကြည့်တဲ့အခါမှာကျမတို့ဗာတွေ့ရလေဆိုတော့မြန်မာနိုင်ငံထဲမှာရှိတဲ့သူတစ်ဖြစ် volunteer အုပ်စုတွေက တို့ရဲ့လှုပ်ဆောင်ချက်တွေကိုကျမတို့တွေကအရင်မအားရပြီးတော့တို့ရောက်မှတလောက်ဖြစ်နေတဲ့ကြားတွေကနေတို့တက်နိုင်တာရေလုံးနေတယ်ဆိုရင်ကျမတို့မြမာသူမြမာသားတွေကအပြန်နေပြီးတော့လှုပ်ပေးတဲ့နေဆိုပြီးတော့ကျမယူဆပြီးတော့အခုတို့နဲ့ဆက်ပြီးတော့အဲ့ orphanage လေးလှုပ်ပါရဲ့နောက်ကျောင်းတစ်ကျောင်းဖွင့်ထားပါတယ်ရှင်အခမဲ့ပညာသင်ကျောင်းဆိုပြီးတော့အဲ့ဒါကိုလေကျမတို့က၆ပံပေးနေပါတယ်ရှင
်ပေးမမကရှိတဲ့မုံတိုင်းဒုက္ခဒဲတွေနဲ့မိဘမဲ့ကလေး340ခုလုံးရာပညာသင်ကြားရာဂေဟာတခုတိဆောက်တာဟာပြန်လည်ထူထောင်ရေးလုပ်ငန်းမှာဦးတစ်ချက်ပဲတပွင့်ဖြစ်ပေမဲ့လူသားဆန်သူတွေရဲ့ဒါနပါရမီနဲ့စေတနာကိုထင်ရှားပြတဲ့လုပ်ရပဲဖြစ်ပါရဲ့ရှင်